ဥရောပသမဂ္ဂ EU ရဲ့ဥပဒေတွေကိုလက်တလုံးချလုပ်ပြီးမြမကျွန်းသစ်တွေကိုဥရောပတစ်ကုံတွေကဆက်လက်တင်သွင်းနေဆဲဖြစ်ကြောင်းမွန်ဂဘေးပတ်ဝန်းကျင်ဆိုင်ရာသတင်းဌာနကပြောပါရယ်မြမကျွန်းသစ်တွေကိုဥရောပကိုဆက်လက်တင်သွင်းနေတော့မယ်ဆိုတာကိုခရစ်ချာနိုင်ငံဆက်ပြေးဝန်ကြီးဌာနကရရှိနေတဲ့ဆာရက်ဆာရန်တွေအပေါ်အခြေခံပြီးပတ်ဝန်းကျင်ဆိုင်ရာစုံစမ်းစစ်ဆေးရေးအေဂျင်စီ EIA ကစုံစမ်းတွေ့ရှိခဲ့တာလို့ဆိုပါရယ်အဲဒီဆာရက်ဆာရန်တွေမှာခရစ်ချာကုမ္ပဏီ Vieta Pula ကတဆင့်မြမကျွန်းသစ်တင်ဆောင်လာတဲ့သင်္ဘောဆယ်စင်းရှိခဲ့ပြီး2019ခုနှစ်က2019ခုနှစ်အတွင်းခမန်းကျင်အမေရိကန်ဒေါ်လာတသန်းတန်ဖိုးရှိတဲ့ကျွန်းသစ်144ဒံခရီးရှားနိုင်ငံရီယက်ကာစိတ်ကန်းကိုရောက်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။အဲဒီ Vieta Pula Company ဟာတရားဝင်ခေါ်လဲရတဲ့တစ်တေကိုပိတ်ပင်ထားတဲ့ EU ရဲ့ဥပဒေကိုရှောင်ရှားပြီးမြမကျွန်းသစ်တွေတင်သွင်းရမှာအဓိကအခန့်ကဏ္ဍကပါဝင်နေတယ်လို့လည်း EIA အဖွဲ့ကပြောပါတယ်။2015ခုနှစ်ကတည်းကဥရောပကုမ္ပဏီတော်တော်များများမြမကျွန်းသစ်တွေတင်သွင်းမှုနဲ့လိမ်လည်မှုတွေကြောင့်တရားရင်ဆိုင်နေကြရပါတယ်။ကမ္ဘာသစ်တော်စောင့်ကြည့်ရေးအဖွဲ့ Global Forest Watch ရဲ့အဆိုအရ2001ခုနှစ်ကနေ2018ခုနှစ်အတွင်းမြမနိုင်ငံမှာသစ်တော် Hector Studio မှန်13,000ဆုံးရှုံးပျက်ကွက်သွားတယ်လို့ဆိုပါတယ်။အဲ့ဒီသတော်တွေမှာကမ္ဘာမြေပေါ်ကတမုအရှိဆုံးသစ်တွေပါဝင်နေတယ်လို့လည်းဆိုပါရယ်ဥရောပမှာတော့အဲ့ဒီသစ်တွေကိုဈေးခံရွက်လေသင်္ဘောတွေတိစောက်ရမှာဈေးကြီးပေးပြီးအသုံးပြုကြတာလည်းဖြစ်ပါရယ်ခင်ဗျ။